တော်ရှင်များခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်ကိုးကွယ်သူတိုင်းယေရှုခရစ်တော်ရဲ့အဆိုမိစကားတော်တွေကိုနားထောင်ပါရဲ့လားနာခံလိုက်လျှောက်ကြပါရဲ့လားခရစ်ယန်လို့ကိုကိုကိုခံယူထားပြီမဲ့ခရစ်တော်ရဲ့စကားကိုနားမထောင်ကြတဲ့သူတွေဒုနဲ့ဒေရှိနေကြတယ်ဆိုတာကိုတော့ဘယ်လို့မှမငြင်းနိုင်ပါဘူးအဲ့ဒီလိုလူတွေအတွက်တော့အသက်ကြောင့်များဖြစ်တော် ရန်သမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်6ကနေအခန်းငယ်8အထိကိုဒီကနေ့သင်သိရသောသမချမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဖယားရှင်ရဲ့နှုတ်ကပတရားတော်ဟာဒီလိုလူတွေအတွက်တော့မနစ်မြှို့စရာခံစားနေကြရမှာဖြစ်တဲ့အကြောင်းရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်6ကနေအခန်းငယ်8အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။ထို့ကြောင့်သင်တို့သည်သခင်ဖျား၏ကျေးဇူးတော်ကိုမြည်ဆန်းကြသည်ဖြစ်၍အမျိုးမျိုးသောမနာလိုခြင်းလှဲ့ပြားခြင်းလျှို့ဝှက်ခြင်းညူဆူခြင်းကဲ့ရဲ့ခြင်းရှိသမျှကိုပယ်ရှား၍ကဲတင်ခြင်းအလိုငှာနှုတ်ကပတ်တရား၏နှုတ်ဆက်အဖြစ်ကြီးပွားမည်အကြောင်းဖွားဆသောသူငယ်ကဲ့သို့ထိုတရားနှုတ်ကိုအလွန်လိုချင်သောစိတ်ရှိကြလော့လူတို့ပယ်ထား၍ဖျားသခင်ရွေးချယ်တော်မူသောအသက်ကြောက်မြတ်ဒီဟုသောထိုသခင်ထံသို့သင်တို့သည်ရောက်၍အသက်ကြောက်များကဲ့သို့အစဉ်စဉ်အထက်ထက်တိဆောက်ရရှိသဖြင့်ဓမ္မတိုက်ဖြစ်ကြ၏ယေရှုခရစ်အဖင်ဖျားသခင်နှစ်သက်တော်မူသောဓမ္မရစ်ကိုပူဇော်ရသောသန့်ရှင်းသောယစ်ပရောဟိတ်မျိုးလည်းဖြစ်ကြ၏အဲ့ဒီလိုဖော်ပြခဲ့တဲ့ရှင်ပေထရုဩဝါဒစာပထမစာဆောင်အခန်းကြီး2အစပိုင်းတရားတို့ကိုကျွန်တော်ကြားနာခဲ့ကြပြီးပါပြီကတိညင်းကျေးဇူးတော်ကိုခံစားရတဲ့ကျွန်တော်ဟာသခင်ခရစ်တော်ရဲ့ကားတိုင်းတော်ပေါ်မှာဒုက္ခဝေဒနာခံစားရခြင်းများကြောင့်အသက်ရှင်ခြင်းအတွက်မျှော်လင့်ခြင်းအခွင့်ကိုခံယူရတယ်။အခန်းကြီး1ရဲ့စိတ်ချစေခြင်းဆိုတဲ့တိုက်တွန်းမှုနဲ့အညီကျေးဇူးတော်ကြောင့်ဘဝအသက်တာမှာဘာဆိုပါမှတန်တရာပွားနေစရာမလိုဘဲနဲ့ယုံကြည်ခြင်း၏ခိုင်ခံ့မှုကိုခံစားထိတွေ့နားလည်ခဲ့ကြရတယ်။အခုအခန်းကြီး2အဖြစ်ကတော့အဲ့ဒီသခင်ဝေဒနာတို့ကြောင့်သခင်ကိုချစ်လျက်သခင်အတွက်ခြားနာသောလူများသခင်အတွက်အသက်ရှင်သန်နိုင်သောသူများဖြစ်ရလိမ့်မယ်ဆိုတဲ့တိုက်တွန်းသံတွေကိုကျွန်တော်ဆက်လက်ကြားနာရခြင်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဂျေစုတော်ကိုသိနာလေပြီးတော့ယုံကြည်ခြင်းဖြစ်လာသူများဟာနှုတ်ကပတ်တရား၏နှုတ်ဆက်ကိုနှုတ်ဆို့သူငယ်များပမာမဲ့မဲ့မော်မော်ခံယူတတ်ကြရလိမ့်မယ်လိုလားတောင့်တတဲ့စိတ်ရှိကြရမယ်ဆိုတဲ့နေရာမှာကတိရှင်ရဲ့မပြတ်တမ်းတည်ရှိပါသောချစ်ချင်းမေတ္တာတော်နဲ့ထိုက်ထိုက်တန်တန်အသက်ရှင်သန်ဖို့လိုအပ်တယ်။အမျိုးမျိုးသောဇာတိပဂရိစိတ်သဘောထားတွေကိုရှောင်ကျဉ်ကျဉ်တဲ့ဆန္ဒစိတ်ကိုနှလုံးသားထဲမှာရှိရမယ်။ဒီအချက်တွေကိုဖော်ပြရင်းနဲ့အခန်းကြီး1ကိုကျွန်တော်တို့ကိုးကားခဲ့ပြန်ပါတယ်။ဟုတ်ပါတယ်။အခန်းကြီး1တဲကအချက်တွေဖြစ်တဲ့သူငယ်ကဲသို့ပင်နားထောင်တတ်ကြပါစေ။သန့်ရှင်းသောစိတ်ဓာတ်တို့ကိုသခင်သန့်ရှင်းခြင်းပါရမီတော်တို့ကိုအမိပြု၍မွေးမြူလူသားချင်းချင်းပေါ်မှာလေချစ်ချင်းမေတ္တာတရားနဲ့ပေါင်းသင်ဆက်ဆံကြပါဆိုတာတွေ့ကိုလေအခန်းကြီး1သင်္ကန်းစာတွင်နဲ့ပေါင်းဆက်ပြီးတော့ယုံကြည်သူတို့ရဲ့တာဝန်များအဖြစ်ခံယူနိုင်အောင်ကျွန်တော်တင်ပြပေးခဲ့ပြီးပါပြီဟုတ်ပါတယ်ဒီအချက်တွေကိုကျွန်တော်ပြန်ပြီးတော့စမြုပ်ပြန်တင်ဆက်ပေးတာဟာအကြောင်းရှိလို့ပါအဲ့ဒီပြီးခဲ့တဲ့သင်္ကန်းစာအစပိုင်းမှာကျွန်တော်ပြောခဲ့တဲ့အတိုင်းယုံကြည်သူအများစုတို့ရဲ့အုပ်စုကြီးနှစ်ခုရှိတယ်အဲ့ဒီအုပ်စုကြီးနှစ်ခုတည်းကပထမအုပ်စုတွေခံယူကြတယ်လို့ယုံကြည်ခြင်းရှိသူဟာလမ်းကြောင်းကလေးအနည်းငယ်ပြောင်းပြီးတော့လူသဘာဝတ္တတရားအတိုင်းပဲအသက်ရှင်ကို့အစွန်းအစကို့အရေးအချင်းကို့ပါရမီကလေးတွေနဲ့အသက်ရှင်သွားရင်ဒါဟာခရစ်တော်အတွက်ဖြစ်ကြရောပေါ့ကွာဆိုတာတက်လေလူဘဝအမြင်ဟာအရေးကြီးသေးတယ်ဒုတိယအုပ်စုရဲ့ခံယူချက်ဖြစ်တဲ့ယုံကြည်ခြင်းရှိရင်တော်ပါပြီလေဖျားသခင်ဟာသဘာဝလွန်ကျေးဇူးတော်တွေနဲ့ supernatural ကျေးဇူးတော်တွေနဲ့ငါတို့ကိုရွေးကောက်ထားတာပဲအရာရာမှာသူ့အလိုတော်အတိုင်းသူကြည့်ကြက်ပြီးတော့စီရင်သွားပါလိမ့်မယ်ဆိုပြီးတော့ဘာသာရေးအစဉ်အလာတည်းမှာပဲစုံစုံမြုပ်နေတဲ့လူသဘာဝမကြလွန်းမှုတွေတက်လေယုံကြည်သူတို့ရဲ့လက်တွေ့ဘဝဟာအရေးကြီးနေတယ်ဒီအချက်တွေကိုအခုရှင်ပေထရုရဲ့ဩဝါဒစာရီဟာဖော်ပြနေတယ်လို့ကျွန်တော်တင်ပြရသောသမာကျမ်းအဖွဲ့အနေနဲ့ခံယူပြီးတော့မိတ်ဆွေသောတာရှင်တို့ကလည်းဒီရှင်ပေထရုဩဝါဒတို့ကိုလေ့လာရမှာဒီအချက်များကိုအခြေခံသဘောအဖြစ်ခံယူထားစေခြင်းလို့ပဲအခုလိုပြန်လည်တင်ပြရခြင်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာအခုအခန်းကြီး1ကိုလေ့လာခဲ့တဲ့အပိုင်းအတွင်းကနှုတ်ကပတ်တော်ဒီဟုသောနှုတ်ဆက်ကိုကလေးသူငယ်တို့ကဲ့သို့လိုချင်တောင့်တသောစိတ်နှင့်တောက်ဆူကြရမည် ခရစ်တော်သည်ဟူသောအသက်ကြောက်မြတ်ထံသို့သွားရောက်ပြီးတော့အဆင့်ဆင့်အထက်ထက်ခရစ်တော်၌ထပ်မံတည်ဆောက်ရင်းနဲ့ဓမ္မတိုက်လို့ခေါ်တဲ့အသင်းတော်သို့မဟုတ်ယုံကြည်သူတို့၏ဝိညာဏအဖွဲ့အစည်းအမှန်ကိုတည်ဆောက်ကြရမယ်ဆိုတာတွေ့ဟာတကယ်တော့ယုံကြည်သူတို့ရဲ့ယုံကြည်ခြင်းအကျင့်တွေပဲလို့လည်းဆိုလို့ရနိုင်ပါတယ်။ဒါရီယာအမှန်တော့ခရစ်တော်ကိုချီ၍ဆောင်ရွက်ရန်တာဝန်တွေပဲလို့လည်းကျွန်တော်တို့သတ်မှတ်ထားကြမှာပါ။ဒါရီမကဓမ္မယစ်ကိုပူဇော်ရသောသန့်ရှင်းသောယစ်ပရောဟိတ်မျိုးလေဖြစ်ကြ၏လို့ဆိုတဲ့အချက်ဟာလေအလွန်အလွန်အရေးကြီးနေပြန်တာကိုတွေ့ရပါတယ်။အဲ့ဒီဓမ္မယစ်ဆိုတာကိုအင်္ဂလိပ်လို spiritual sacrifice လို့ဖော်ပြပါတယ်။ဝိညာဉ်ရေးပူဇော်မှုဆိုတဲ့အဓိပ္ပာယ်ရှိပါတယ်။ကျွန်တော်တို့မကြာခဏသုံးတတ်တဲ့စကားတည်းဤအလှငွေနဲ့အတူကိုယ်စိတ်နှလုံးသုံးပါးစလုံးကိုပါဆက်ကပ်အနှံပူဇော်ပါ၏ဆိုရက်အလှငွေဆက်ကပ်ဆုတောင်းပန်ရှိပါတယ်ဒါကိုကျွန်တော်ကသွားပြီးတော့ဒီအပိုင်းမှာသတိရမိပါတယ်အမှန်ကတော့ဓမ္မရစ်ဆိုရက်ဝိညာဉ်ရေးပူဇော်မှုတွေတည်းမှာကိုယ်မှာရှိတဲ့ရွှေငွေကစပြီးတော့အချိန်ကာယခွန်အားဝိညာဉ်ခွန်အားအကုန်လုံးကိုထည့်သွင်းတိုက်တယ်တနည်းအားဖြင့်စိတ်ဝိညာဉ်ဤစေတနာနှင့်အညီဖြစ်မယ်ဆိုရင်မိမိရဲ့ဘဝအသက်တာနဲ့တကွမိမိပိုင်ဆိုင်လေသမျှတွေအကုန်လုံးဟာဓမ္မရစ်တွေကြီးပဲဖြစ်နိုင်တယ်ဆိုတာထင်ရှားစေပါလေ။အဲဒီလိုဝိညာဉ်ရေးစိတ်ဓာတ်အပြည့်အဝနဲ့ဆက်ကပ်တယ်ပူဇော်တယ်ဆိုရင်ကျွန်တော်တို့ဟာဘုရားသခင်နှစ်သက်တော်မူသောရစ်တွေကိုပူဇော်သူများ။ဘုရားသခင်ရဲ့ရှေ့တော်မှောက်မှာသန့်ရှင်းသောရစ်ပရောဟိတ်မင်းမျိုးများလည်းဖြစ်လာကြရပါလေ။ဒါကိုရှင်ပေတရုဆက်လက်ဖော်ပြလိုက်ခြင်းပါ။အခုအပိုင်းကလေးမှာစေယူပေါက်ပေါက်နဲ့ကပောက်တိကပောက်ချာတွေကိုလှုပ်ပြီးတဲ့နောက်ရစ်တွေကိုပဲကုံယုံပူဇော်နေသူဣသရေလရဲ့ပထမဦးဆုံးသောမင်းကြီးရှောလူကိုပရောဖက်ကြီးရှမွေလကဆုံးမခဲ့တဲ့အသံတွေကိုပြန်ပြီးတော့အောက်မေ့ဖို့လိုပါတယ်။ဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး9အငယ်22ကစပြီးတော့ဖတ်ကြည့်ရင်အခုလိုတွေ့ရမှာပါ။ဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး15အငယ်22နဲ့23ရှမွေလကလည်းထာဝရဘုရား၏အမိန့်တော်ကိုနားထောင်ခြင်း၌အာရတော်မူတဲ့ကဲ့သို့မိရှုရာရစ်အစရှိသောရစ်မျိုးတို့ကိုပူဇော်ခြင်း၌အာရတော်မူမည်လောအလိုတော်သို့လိုက်ခြင်းသည်ရစ်မျိုးသက်သာ၍ကောင်း၏နားထောင်ခြင်းသည်တိုးသည်စီဥ်သက်သာ၍ကောင်း၏ညင်းဆန်သောသဘောသည်နတ်ဆိုးနှင့်ပေါင်းခြင်းကဲ့သို့၎င်းခိုင်မာသောသဘောသည်ဘေးရင်တစားကိုသုံးခြင်းကဲ့သို့၎င်းအပြစ်ကြီး၏တဲ့ဟုတ်ပါတယ်ဓမ္မရဲ့အစစ်အမှန်ရဲ့သဘောတရားဟာအလွန်ကျယ်ပြန့်ပါလေ၊နှက်ဆိုင်ပါလေ။ထာဝရဘုရားကိုအင်မတန်ချစ်တဲ့ဒါဝိမင်းကြီးရဲ့ဓမ္မရစ်တွေကိုပြန်ကြည့်ရင်အခုလိုတွေ့ရအောင်မှာပါ။52ခုမြောက်သောဆာလံရဲ့အငယ်15ကနေ18အတွင်းမှာအခုလိုတွေ့နိုင်ပါလေ။အိုးထာဝရဘုရားအကျွန်ုပ်၏နှုတ်ကိုဖွင့်တော်မူပါ။ဂုံကျေးဇူးတော်ကိုချီးမွမ်း၍မွတ်ဆိုပါမည်။ရစ်ပူဇော်ခြင်းကိုအလိုတော်မရှိသောမဟုတ်လျှင်ရစ်ပူဇော်ပါမည်မိရှို့သောရစ်ပူဇော်ခြင်းကိုပင်နှစ်သက်တော်မမူဖျားသခင်နှစ်သက်တော်မူသောရစ်မူကကျိုးပဲ့သောစိတ်ပေသည်။အိုဖျားသခင်ကိုတော်သည်ကျိုးပဲ့ခြင်းမွားသောနှလုံးကိုညင်းပယ်တော်မမူတတ်ပါတဲ့တခါ140ခုမြောက်သောဆာလံမှာကျတော့အငယ်တစ်ကဏီ3အတွင်မှာအခုလိုဆက်ပြီးတော့တွေ့နိုင်ပြန်ပါလေ။အိုထာဝရဖျားကိုယ်တော်ကိုအကျွန်ုပ်အော်ဟစ်ပါ၏အလျင်အမြန်ကြွလာတော်မူပါကိုတော်ကိုအော်ဟစ်သောအခါအကျွန်ုပ်၏စကားသံကိုနားထောင်တော်မူပါအကျွန်ုပ်၏ပထနာသည်မိရှို့သောနတ်သားပေါင်းကဲ့သို့၎င်းလက်ကိုချီခြင်းသည်ညဥ်ယံပူဇော်သက်ကာကဲ့သို့၎င်းရှေ့တော်၌ပြင်ဆင်လျက်ရှိပါစေသောအိုထာဝရဖျားအကျွန်ုပ်၏နှုတ်ရှိမှကင်းကိုထားတော်မူပါအကျွန်ုပ်၏နှုတ်ခမ်းတကားကိုစောင့်တော်မူပါတဲ့တနည်းအားဖြင့်ကတော့ခရစ်တော်ကိုချစ်တဲ့စိတ်သန့်ရှင်းသောစိတ်ယုံကြည်မျှော်လင့်ခြင်းတို့နဲ့တိုးဝင်ချင်းကပ်ခြင်းကိုတိုင်းဟာဓမ္မရစ်ပဲလို့ဆိုလိုက်ပါရစေ။ဒီကနေ့ဖို့မှာတော့ရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အငယ်6ကိုကျွန်တော်တို့အခုလိုစတင်ကြရတော့မှာဖြစ်ပါတယ်။ထိုသို့နှင့်အညီကျမ်းစာလာပြီးကရွေးချယ်သောတိုက်တောင်အမြင့်ကြောက်မြတ်ကိုဇီးုံတောင်ပေါ်မှာငါချထား၏။ထိုကြောက်ကိုအမိပြုသောသူသည်ရှက်ကြောက်ခြင်းမရှိနိုင်ရဟုလာသည်။မိတ်ဆွေအပေါင်းတို့အထက်ပိုင်းကသင်ခန်းစာမှာကတိရှင်သခင်ကိုလူတွေဟာဘလောက်ပဲပြစ်ပင်နေနေဘုရားသခင်ကတော့အသက်ကြီးကြောက်မြတ်အဖြစ်ရွေးတယ်။သခင်ကိုအမိပြုတဲ့လူတွေနဲ့အသင်းတော်ကိုတိဆောက်မယ်ဆိုတာကိုလေ့လာခဲ့ကြပြီးဖြစ်ပါတယ်။တခါဒံယေလအနာဂတ်နဲ့နှိလိုက်တဲ့အခါကျတော့ကတိရှင်ဆိုတဲ့ကြောက်ဟာလူသားတို့ရဲ့လက်နဲ့လုတဲ့ကြောက်မျိုးမဟုတ်ဘူး။အေယာမလူသမိုင်းကြီးတစ်ခုလုံးကိုနောက်ဆုံးကျတော့ဝင်တိုက်ပြီးတော့ခြေမုံပြစ်နိုင်လောက်အောင်အစွန်းတကူကြီးသောကြောက်လုံးကြီးပဲဆိုတာကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး1မှာရှင်းနေအောင်တွေ့ရတဲ့အချက်ပါ။အဲ့ဒီဒံယေလအနာဂတ်ကျမ်းအခန်းကြီး1ရဲ့အငယ်33မှဆက်ဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့နိုင်ပါ रे ။ ကိုတော်သည်ကြည့်ရှုတော်မူစဉ်လက်နှင့်မထုမလုပ်ဖဲအလိုလိုဖြစ်သောကြောက်တလုံးသည်တန်နှင့်တရွတ်ဖြစ်သောရုတ်တုဤခြေကိုထိကဲ့၍ချိုးဖဲ့သည်ရှိသောတန်တရွတ်ကြေးဝါငွေရွှေတို့သည်ကျိုးပဲ့ကြေးမွားလျက်ຫນွေကာလ၌ကောက်နေတလင်းအမှုန့်ကဲ့သို့ဖြစ်၍လေတိုက်ဆွင့်၍သူတို့နေရာမရှိပျောက်လေ၏ရုတ်တုကိုထိကဲ့သောကြောက်မူကားတိုးပွားသဖြင့်တောင်ကြီးဖြစ်၍မြေကြီးသဖြင့်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏ဟုတ်ပါတယ်ကတိရှင်သခင်ခရစ်တော်ဟာတိဆောက်နိုင်သောသခင်ဖြိုဖျက်ပိုင်သောသခင်သာဖြစ်ပါလေအခုကြတော့အဲ့ဒီကတိရှင်ဒီဟုသောကြောက်မြက်ကိုဇီးအောင်တောင်ပေါ်မှာငါချထား၏ထိုကြောက်ကိုအမိပြုသောသူဟာရှက်ကြောက်ခြင်းမရှိနိုင်ဆိုပြီးတော့ရှင်ပေတရုဖော်ပြပါလေပြီးတော့မှဒီပြရိတ်တော်ဟာငါပြောတာမဟုတ်ကျမ်းစာ၌ပါရှိခဲ့တာဖြစ်တယ်တဲ့ဟုတ်ပါလေနှုတ်ကပတ်တော်ရဲ့အနာဂတ်ကျမ်းတိုင်းလို့လို့မှခရစ်တော်ရဲ့ပထမအချိန်ကြွလာကတင်ခြင်းဒုတိယအကျင့်ကြွလာတရားစီရင်ခြင်းကကလအဆုံးမှနိုင်ငံတော်ကိုတီထောင်၍အုပ်ချုပ်ဆိုးဆန့်ခြင်းစရတွေ့ကိုအစဉ်တစိုက်ဖော်ပြမည်ဖြစ်ခဲ့ပါ रे အဲ့ဒီထဲကမှဟေရှာယအနာဂတ်ကျမ်းအခန်းကြီး28ရဲ့ဖော်ပြချက်တွေဟာဣသရေလဆိုတဲ့အပြစ်ဒုစရိုက်တွေနဲ့ဖွဲ့နှောင်နေသောလူမျိုးတော်အပေါ်မှာခရစ်တော်ကိုအားကိုးဖို့သာအရေးအကြီးဆုံးဖြစ်တယ်ဆိုတဲ့အနာဂတ်တွေကိုအခုလိုဖော်ကျူးခဲ့တာတွေ့နိုင်ပါ रे ဟေရှာယအနာဂတ်ကျမ်းအခန်းကြီး28အငယ်18မှအငယ်15မှ18ကိုပြန်ပြီးတော့ကြည်ပါသင်တို့ကငါတို့သည်သေမင်းနှင့်မိသဟာယဖွဲ့ကြပြီမရဏနိုင်ငံနှင့်အကျွန်းဝင်ကြပြီလွှမ်းမိုးသောဘေးသည်ချင်းနှင်းသောအခါငါတို့ရှိရာသို့မရောက်ရငါတို့သည်မှုသာကိုကိုးစားကြ၏လှည့်စားခြင်းအောက်၌ပုန်းကွယ်၍နေကြ၏ဟုဆိုရသောကြောင့်အရှင်ထာဝရဘုရားကစုံစမ်းသောအမြင့်ကြောက်ဒီဟုသောမလှုပ်နှိုင်းအောင်မြဲမြံသောတိုက်တောင့်အမြင့်ကြောက်မြက်ကိုဇီးအောင်တောင်ပေါ်မှငါချထား၏ထိုကြောက်ကိုအမိပြုသောသူသည်ပြေးရသောအကြောင်းမရှိတရားမှုကိုဆုံးဖြတ်ခြင်းဖြောက်မတ်စွာစီရင်ခြင်းကိုမြင်းကြိုးနှင့်မှန်ထုတ်အားဖြင့်ငါပြုမည်မိုးသည်ရွာ၍ကိုးစားရာမှုသာကိုပယ်ရှားလိမ့်မည်ပုန်းကွယ်ရာအရက်ကိုလည်းရေလွှမ်းမိုးလိမ့်မည်တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အဆက်ဆက်သောကျမ်းစာအစူစူတို့ဟာကတိရှင်သခင်ခရစ်တော်ကိုအသက်တရားဤကြောက်မြတ်အဖြစ်တင်စားဖော်ကျူးနေမြဲဖြစ်ပါတယ်။ရှင်ပေထရုဩဝါဒစာပထမစာဆုံးအခန်းကြီး1အငယ်9ကိုဆက်ကြပါအောင်စို့။တို့ဖြစ်၍ယုံကြည်ခြင်းရှိသောသင်တို့၌ကဘုံအစရိရှိ၏။နားမထောင်သောသူတို့၌ကတိုက်ကိုတီလုတ်သောသူများပယ်ထားသောကြောက်သည်နောက်တဖန်တိုက်တောင့်အထွတ်အဖျားသို့ရောက်ပြန်၏တဲ့။ကြားပါတယ်နော်။ယုံကြည်ခြင်းရှိသောသင်တို့၌ဘုံအစရိရှိ၏တဲ့။မိတ်ဆွေတို့တရှင်အပေါင်းတို့ယုံကြည်သူခရိယန်တယောက်ဟာဘုံအစရိရှိလာပါ रे ဘဲကဘုံအစရိလဲဆိုတော့သူယုံကြည်တဲ့သခင်ရဲ့ဘုံအစရိပေါ့သူရဲ့ကိုယ်ပိုင်တော့မဟုတ်ပါဘူးเนาะအဲ့ဒီဘုံအစရိဟာတကယ်တော့ဖန်ဆင်းတော်မူကာဇကလေးကလူသတ္တဝါကိုအဖဖရာသခင်ပိုက်ရစ်တော်မူခဲ့တဲ့ဘုံအစရိတော်ဖြစ်တယ်လူသားဟာအပြစ်တရား၌အဲ့ဒီဘုံအစရိတွေပျောက်ပြက်သွားခဲ့ရပါ रे လောကရန်တရားတဲ့မှာပေကျင်းကိုခံယူရမယ်ဆိုရက်မပြတ်နိုင်သောစီရင်ချက်ကိုဒီလူသားဟာစတင်ခံယူခဲ့ရတယ်ခံစားခဲ့ရတယ်။ဒါပေမဲ့အဖဖျားသခင်ဟာမေတ္တာတော်အနန္တနဲ့ဒီအပြစ်လူသားကိုပြန်ပြီးတော့ကယ်တင်ခြင်းပြုတော်မူတယ်။ဒီကယ်တင်ခြင်းအမှုမှာခရစ်တော်သည်ဟူသောကယ်တင်ရှင်ရဲ့ကားတိုင်းတော်ပေါ်မှာအသက်တော်ကိုစွန့်ပြီးတော့အသွေးတော်အဖျင်ဖြန့်ပက်ခြင်းအဖျင်ကယ်တင်ခြင်းပဲဖြစ်တယ်။ခရစ်တော်ရဲ့အသက်ရှင်ပြန်ထမြောက်တော်မူခြင်းဆရာဟာလူသားတို့အဖို့ဆုံးရှုံးခဲ့ရတဲ့ဘုံအစရိကိုပြန်လည်ခံယူပြီးတော့သာဝရအသက်ရှင်ခြင်းအခွင့်ကိုအပြစ်သားတို့ရယူဖို့သာဖြစ်တယ်ဆရာတွေ့ကိုကျွန်တော်အခိုင်အမာနားလည်နိုင်ပါ रे ဒီအချက်ကိုရှင်ပေထရုဩဝါဒစာပထမစာဆောင်ရဲ့ပထမအခန်းမှာကတည်းကဂျေဇုနဲ့ဂယုနာတော်အဖြစ်ငါတို့ကိုတပံဖြစ်ပွားစေသောငါတို့သခင်ယေရှုခရစ်ဆိုတဲ့အချက်အဖြစ်တမန်တော်ကြီးဖော်ပြခဲ့ပြီးပြီဖြစ်ပါ रे အသက်ရှင်ခြင်းနှင့်ဆက်ဆိုင်သောမျှော်လင့်ခြင်းအကြောင်းရှိစေခြင်းဟာဖောက်ပြန်ခြင်းညှစ်ဆွန်းခြင်းညှိုးနှွမ်းခြင်းနှင့်ကင်းစေသောအမွေတော်ကိုငါတို့သည်ခံရစေမည်အကြောင်းယေရှုခရစ်ကိုသေခြင်းမှထမြောက်စေတော်မူသောအဖြစ်ကြီးစွာသောဂရုနာတော်နှင့်အညီငါတို့ကိုတပံဖြစ်ပွားစေတော်မူသောငါတို့သခင်ယေရှုခရစ်ခမည်းတော်ဖျားသခင်သည်မင်္ဂလာရှိတော်မူစေတည်းထိုအမွေတော်သည်ကနောက်ဆုံးသောကာလ၌ချင်ရှားစေခြင်းဟာပြင်ဆင်သောကယ်တင်ခြင်းသို့ရောက်စေမည်အကြောင်းယုံကြည်ခြင်းအဖြင့်ဘုရားသခင်၏တကူတော်သည်စောင့်ရှောက်တော်မူသောသင်တို့အဖို့ကောင်းကင်ဘုံ၌သို့ထားလျက်ရှိသောအမွေကြီးတဲ့အခုချိန်မှာတော့ရှင်ပေထရုဩဝါဒစာပထမစာဆောင်အခန်းကြီး2ရဲ့အငယ်8ကိုဖတ်နိုင်ပို့ရန်အတွက်အငယ်9ကိုပါတစိုက်တစ်ပိုင်းယူ၍တင်ပြပါရစေ။နားမထောင်သောသူတို့၌က တိုက်ကိုတီလုတ်သောသူများပယ်ထားသောကြောက်သည်နောက်တဖန်တိုက်တောင်းအထွတ်အပြားသို့ရောက်ပြန်၏နားမထောင်ဘဲနှုတ်ကပတ်တရားတော်ကိုထိမိ၍လဲသောသူတို့သည်ထိမိ၍လဲเสียကြောက်မှားယွင်းเสียကြောက်လည်းဖြစ်၏ထိုအမှုနှင့်တွေ့စီခြင်းဟာထိုသူတို့ကိုခံထားတော်မူသည်ပထမအချက်အနေနဲ့နားမထောင်သောသူဆရာဟာတိုက်ကိုတီလုတ်သောသူဆိုတဲ့ခရစ်တော်ကိုပယ်တဲ့လူတွေမဟုတ်ပါဘူးခရစ်တော်ကိုပယ်တဲ့လူတွေကိုဆိုလိုခြင်းမဟုတ်ဘဲနဲ့ခရစ်တော်ကိုယုံကြည်ပါတယ်ဆိုတဲ့လူတွေပဲဒါပေမဲ့ခရစ်တော်ရဲ့စကားကိုနားမထောင်တာကိုဆိုလိုတယ်လို့ကျွန်တော်တို့ခံယူပါတယ်ဒီလူတွေအတွက်လည်းအသက်ကြောက်မြတ်ကြီးဟူသောခရစ်တော်ဟာအဓိကရာကြောက်အဖြစ်တော်တည်နေတာပမှန်။ဒါပေမဲ့အဲ့ဒီလူတွေအဖို့ဒီကြောက်မြတ်ဟာထိမိ၍လဲเสียလို့ခံစားရလိမ့်မယ်။မှားယွင်းခြင်းเสียလို့လည်းခံစားကြရလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့နှုတ်ကပတ်တရားတော်ကိုယ်တိုင်ဟာဒီလူတွေအဖို့မနှစ်မြို့ခြင်းเสียဖြစ်နေလို့ပဲ။အဲ့ဒီအတိတ်ပဲပေါ်လွင်လျက်ရှိနေပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဖဖျားသခင်ရဲ့အနာဂတ်တန်ဖတ်ညံတော်ရဲ့အစီအရင်တွေဟာအံ့ဩစရာအလွန်ကောင်းတယ်လို့ကျွန်တော်ဆိုချင်ပါတယ်။ယုံကြည်ခြင်းရှိပါတယ်လို့ဆိုတဲ့ကြားတဲ့ကပဲအလိုတော်ကို나ယူလက်ခံနိုင်စွမ်းမရှိနှုတ်ကပတ်တော်ကိုဆန့်ကျင်တော်လှန်ပြီးတော့လက်သက်မခံနိုင်တဲ့အထိဖောက်ပြန်နေတဲ့လူတွေဆိုတာဟာဒီကနေ့လူအဖွဲ့အစီအတွေ့မှာအလွန်အလွန်များပြားနေတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။ခရစ်တော်ကိုလက်မခံနိုင်တဲ့အထိဖောက်ပြန်နေတဲ့ခရိယန်အမိဂန်လူအဖွဲ့အစည်းကြီးဟာပြင်းပြန်စွာကြီးထွားလို့လာနေတယ်လို့လည်းကျွန်တော်တို့ခံယူပါတယ်။ဒါကိုကျွန်တော်ဟာအကိုအကားမရှိဘဲအယံမှတ်ချက်ချတာမဟုတ်ပါဘူး။ခရစ်တော်ရဲ့ကယ်တင်ရှင်တရားကိုခံယူပါတယ်ဆိုတဲ့အသင်းတော်အဆောက်အုံကြီးတွေငွားငွားဆွင့်ဆွင့်တရှိနေတဲ့အေယာမတိုင်းနိုင်ငံကြီးတွေခရစ်တော်ရဲ့မြေတားတရားအတိုင်းလက်တွေ့အသက်မရှင်ကြတော့ဘူး။ဘလောက်ပဲခရိယန်အရေးကွန်ကိုခြုံထားတာနော်။နှုတ်ကပတ်တရားတော်နဲ့တော့ဝေးကျင်နိုင်ဝေးနေကြပြီလူမှုရေးအရာတွေဖောက်ပြန်နေတယ်နိုင်ငံရေးအရာတွေဖောက်ပြန်နေတယ်စီးပွားရေးအရာမတော်လောဘတွေလွန်ကျူးနေတယ်ဆိုတဲ့အချက်တွေကိုဝန်းနေပွေကျွန်တော်တို့ကြားသိကြရခြင်းအပြင်ခရစ်တော်သည်ဟူသောနာမတော်ကိုသာမပယ်သင်မပယ်တော်လေမပယ်ပင်မပယ်တော်လေနားမထောင်သောဟန်ပြယုံကြည်သူတွေဖြစ်ကုန်ကြပြီလားလို့ကျွန်တော်တို့ဆိုလိုခြင်းဖြစ်ပါတယ်အမေရိကန်တိုင်းပြည်ကဒီသင်သိရသောတမန်ကျမ်းကိုစတင်ပြုစုခဲ့သူဒေါက်တာဂျေဗန်နန်မက်ဂီနေထိုင်ရာဒေသမှာဆိုရင်ခရစ်မတ်ဆိုတာဟာအေယာမပွဲတော်ကြီးပဲပျော်လိုက်ကြရတာဟာလေဘယ်အချိန်နဲ့မှမတူဘူးဒါပေမဲ့အဲ့ဒီပျော်ရွှင်မှုဟာခရစ်မတ်နဲ့မတူဘူး Vanity Fair လို့ခေါ်တဲ့ဇာတိပဂရိပျော်ပွဲရွှင်ပွဲကြီးတစ်သက်ပဲခရစ်တော်အတွက်ရဲလို့ဘယ်မှမှမေမေရရရောင်ပြန်ဟတ်ခြင်းမရှိတော့ဘူးဆိုတာကိုဆရာကြီးကယဉ်နှင့်ပွဲရာဖော်ပြပါတယ်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ထိုအမှုကိုတွေ့စေခြင်းဟာထိုသူတို့ကိုခံထားတော်မူသတည်းဆိုတဲ့အချက်ဟာဒီဖြစ်စဉ်တွေအတွက်ဒီလိုလူမျိုးတွေကိုလေဘုရားသခင်ကပဲခံထားတယ်ဆိုတဲ့အတိတ်ပဲပေါ်လွင်လျက်ရှိနေပါတယ်ဒီအပိုင်းကိုရောက်လာတော့ဒီဩဝါဒစာကြီးတည်းမှာအစကတည်းကလွှမ်းမိုးနေတဲ့အဖဘုရားသခင်ရဲ့အလုံးစုံတို့ကိုပိုင်ပခြင်းသိကျွမ်းခြင်းတနည်းအားဖြင့် omniscience ဖြစ်တော်မူခြင်းတကောသတိအကျွင့်မဲ့ပြည့်စုံခြင်းအလုံးစုံတို့ကိုတက်ဆွန်းနိုင်တော်မူခြင်းသို့မဟုတ် omnipotent လို့ခေါ်တဲ့အစွန်းတတိတို့အကြောင်းတွေကိုကျွန်တော်ပြန်ပြီးတော့သတိရမိပါတယ်။မှန်ပါတယ်မိတ်ဆွေတို့။အလုံးစုံတို့ကိုအကျွင့်မဲ့သိတော်မူတယ်။တက်ဆွန်းတော်မူတယ်။ဒါကြောင့်မလို့အနန္တတကုရှင်ဘုရားသခင်ဖြစ်တော်မူတယ်။ကျွန်တော်အနေနဲ့သူ့ရဲ့ကြီးမြတ်တော်မူခြင်းကိုအသေးစိတ်လိုက်၍မသိနိုင်။မတွက်ဆနိုင်ဘူးဆိုတာတွေကိုဖော်ပြခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအစွန်းတကုတွေအချင်းလေအနာဂတ်တန်ဖတ်ညံတော်နဲ့သူ့ရဲ့ရွေးကောက်မှုသူ့ရဲ့ကြိုတင်စီရင်မှုတွေဆရာဟာရှိနေတယ်ဆရာကလည်းရှင်ပေသူအခိုင်အမာဖော်ပြခဲ့တာကိုမိတ်ဆွေတို့သတိရစေခြင်းပါလေအခန်းကြီး1ကိုဏ္ဍန်ပြိုးစဉ်ကလေးကအခုလိုဖော်ပြခဲ့တာကိုမိတ်ဆွေတို့မှတ်မိကြပါစားယေရှုခရစ်တမန်တော်ငါပေသူသည်နားထောင်ခြင်းကျေးဇူးယေရှုခရစ်အသွေးတော်နှင့်ဖြန့်ခြင်းကျေးဇူးကိုခံရမည်အကြောင်းဝိညာဉ်တော်အဖျင်သန့်ရှင်းခြင်းသို့ရောက်၍ခမည်းတော်ဖျားသခင်၏အနာဂတ်တန်ဖတ်ညံတော်အတိုင်းရွေးကောက်တော်မူသောသူသည်ဟူသောပုံတုပြီဂလာတိပြီကပ္ပဒေါကိပြီအာရှိပြီဘိသူနီပြီအယက်ယက်တို့၌ပွဲပြသောဧသေအာဂန္တုတို့ကိုကြားလိုက်ပါ၏ကျေးဇူးတော်နှင့်ညီသက်ချင်းသည်သင်တို့၌များပြားပါစေတော်တဲ့မိတ်ဆွေတို့အဖဖျားသခင်ရဲ့သီးသန့်ရွေးကောက်တော်မူခြင်းရှိနိုင်သလိုခရစ်တော်အားဖြင့်လာလိုသူအလုံးကိုလည်းဖျားသခင်ဟာရွေးကောက်တော်မူခြင်းရှိတယ်ဆိုတာကိုကျွန်တော်အကြိမ်ကြိမ်ဖော်ပြခဲ့ပြီးပါပြီနော်တနည်းအားဖြင့်သီးသန့်ရွေးကောက်ခြင်းနဲ့ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်ရွေးကောက်ခြင်းဆိုတဲ့အတိအပပါပဲအခုဆိုရင်နားမထောင်သောသူတွေအလိုတော်ကိုမလိုက်နာသောသူတွေဆိုတာကိုလည်းသူပဲခံထားတယ်ဒီလူတွေအားဖြင့်ဒီအမှုတွေရှိဖို့ဖြစ်ပါတယ်တဲ့က ျွန်တော်ရဲ့ယင်တဲမှာစိတ်နှလုံးကိုခိုင်မာစေတယ်ဆိုတဲ့အတိတ်ကာလသင်္ကန်းစာတွေကိုခြုံငုံပြီးတော့သတိရမိပါတယ်လူသားတို့ရဲ့အခြေခံနှလုံးသားကိုယ်တိုင်ဟာအပြစ်နဲ့ပြည့်ဝတယ်ဆရာကိုဒီလူသားကိုယ်တိုင်ဟာသိထားကြရလိမ့်မယ်ပြုပြင်နိုင်တော်မူသောအဖကိုယုံကြည်အားကိုးမယ်ဆိုရင်တော့ဒါဟာသိပ်ပြီးတော့အရေးမကြီးလှပါဘူးအဲ့ဒီလိုမဟုတ်ဖက်နဲ့ကိုယ်ကိုယ်တိုင်ကိုကစိတ်ခိုင်မာနေမယ်ဆိုရင်တော့ကြိုးရှည်ရှည်နဲ့လှန်ထားလိုက်တယ်လို့ငိုရှိတဲ့အတိုင်းငကိုင်းမထွက်ထွက်အောင်ဘုရားသခင်လှုပ်မှာပဲဆိုတဲ့ကျွန်တော်အမြင်ကိုလည်းကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တောကန္တာရကိုတပတ်လောက်သွားပြီးတော့ကျွန်တော်ရဲ့အဖဘုရားသခင်ကိုကိုးကွယ်ပေးရစီခမညာဆိုပြီးတော့ဣသရေလကျွန်တွေကနုနုညံ့တိမ်တိမ်မွေ့မွေ့နဲ့ခွန်တောင်းတဲ့အချိန်ဘာလဲကွာမင်းတို့ကကျွန့်ပြီးပြီးမနေချင်ဘူးလူပါဝါတယ်မသွားရဘူးဆိုပြီးတော့သွားခွင့်မပေးဘူးမပေးတဲ့အပြင်ဒီလောက်တောင်ရှိလာတဲ့ဒီကျွန့်တွေကိုနှစ်ဆတိုးပြီးတော့ခိုင်းကြစမ်းနှစ်ဆတိုးပြီးတော့အလုတ်လုတ်စေကြစမ်းကုံချမ်းဆိုလို့လေကောက်ရိုးတောင်မပေးပဲနဲ့ကိုဖာသားကိုအုတ်တီမဖြစ်ဖြစ်အောင်ဖုတ်စေဆိုပြီးတော့အဲဂုတ်ထုပြည်ကဖာရောဘရင်ကြီးဟာအလွန်အလွန်ရက်စက်တဲ့စိတ်အခြေခံနဲ့ဣသရေလကျွန့်တွေကိုနှိပ်စက်ခဲ့တယ်။အဖဖျားသခင်ကိုဆန့်ကျင်ခဲ့တယ်။အဲ့ဒီလိုအခြေခံကမကောင်းတဲ့အတွက်လေသူ့ရဲ့စိတ်နှလုံးဟာအဖဖျားသခင်ရဲ့အမိန့်တော်နဲ့နှလုံးခိုင်မာသွားရခြင်းပဲဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်ရှင်းလင်းပြသားစွာတင်ပြခဲ့ပြီးပြီဖြစ်ပါတယ်။အဲ့ဒီအတိုင်းပါပဲ။အနာဂတ်တွေကိုမပြည့်စုံရင်ပြည့်စုံအောင်လို့ဆိုပြီးတော့ခရစ်တော်ကိုရောင်းစာပေးခဲ့ရတဲ့ယူဒရှက်ခာယုရောင်းစာပြီးမှနောင်တရတယ်တဲ့။ဒါမဲ့သူ့နောင်တကခရစ်တော်စီကိုသွားပြီးအသနာခံရင်ကယ်တင်ခြင်းကိုမလွဲမသွေခံယူရမယ်နောင်တမျိုးဖြစ်တင်တယ်။အခုကျတော့သူ့ပဲလို့လုပ်တယ်လေ။ကိုကိုကိုဇွဲကြိုးချပြီးသေတဲ့နောင်တမျိုးဖြစ်သွားခဲ့တယ်ဆိုတာကိုတွေ့ရပါတယ်။မိတ်ဆွေတို့ဒီအချက်တွေဟာလူနှလုံးသားအခြေခံမှာကိုကအဖဖျားသခင်ကိုဆန့်ကျင်ပြီးတော့စာရန်ဘက်ကိုကောက်ကောက်ပါအောင်လိုက်ခဲ့ကြခြင်းဒီပဲ။စိတ်နှလုံးရဲ့ဘယ်လိုမှပြုပြင်ပြောင်းလဲနိုင်မှုမရှိခြင်းပဲဆိုတာတွေ့ကိုကျွန်တော်အသေးစိတ်ရှင်းပြခဲ့ပြီးပြီဖြစ်ပါတယ်။မေဆွေအပေါင်းတို့ကြောက်ဆိုင်ကြောက်သားပေါ်မှာအသင်းတော်ကိုအမြင့်တီးရမယ်ဆိုရင်မြေကြီးမရှိတဲ့ကြောက်လွာကြီးတခုအလွန်သီးသန့်ပန်ရှင်းတဲ့ကြောက်လွာကြီးတခုကိုဆိုလိုတာဖြစ်မယ်လို့တွေးနိုင်ပါ रे တိုက်တောင်အမြင့်ကြောက်မြန်းဆိုတာကတော့မဟာအဆောက်အုံကြီးတခုရဲ့အုံမြင့်သို့မဟုတ်အခြေခံချထားသောကြောက်တုံးကိုဆိုလိုတာဖြစ်လိမ့်မယ်တခါတိုက်တောင်အထွတ်အပြားကိုရောက်တယ်ဆိုတဲ့ကြောက်ဟာကျတော့မဟာအဆောက်အုံကြီးရဲ့အထင်ရှားဆုံးသောအခေါင်အပြားကကြောက်တုံးကြီးပဲဖြစ်လိမ့်မယ်လို့မတူညီသောနေရာတွေမှာတွေ့ရတယ်မတူညီသောကြောက်သုံးမျိုးအဖြစ်မြင်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရှာရှာကြံ့ကြံ့စဉ်းစားတတ်သူတွေကတော့ရှုပ်တယ်ကျမ်းစာဟာခရစ်တော်ကိုအမျိုးမျိုးနေရာရွှေ့ပြီးတော့ဖော်ပြနေတယ်ဆိုတာမျိုးစောရကတက်ကြမှာပဲလို့ကျွန်တော်တွေးမိပါတယ်အမှန်ကတော့ကယ်တင်ရှင်သခင်ကိုသာအမြဲသတိရစေမယ်ကယ်တင်ရှင်ကိုအစဉ်အမြဲဥခိုက်စေမယ်အသက်ဆန်းရည်စီးဆင်းစေတော်ကြောင့်နှစ်ဖြာကွဲထွက်သွားသောသခင်ဤရင်မှစီးဆင်းစေတော်အသက်ဆန်းရည်စီးထွက်ရာကြောက်ဆိုတဲ့အချက်ကိုဣသရေလသမိုင်းဥမှာကတည်းကနှုတ်ကပတ်တော်ဟာဖော်ပြပေးခဲ့ပြီဖြစ်ပါတယ်။သုံးပါးတစုဖြစ်တော်မူသောအဖဖျားသခင်ရဲ့အကြောင်းကိုဒီကြောက်သုံးခုတို့ဟာကိုစားပြုတ်နေတဲ့ဆရာအဖေချာပဲဖြစ်ပါတယ်။အဲဒီလိုကြောက်နဲ့အဖဖျားသခင်ဖော်ပြရှင်တွဲပြီးတော့သုံးဆွဲတာကိုဒါဝိမင်းကြီးရဲ့ဆာလံတည်ခြင်းတွေမှာဆိုရင်အရှံပဲကျွန်တော်တို့တွေ့မြင်နိုင်ပါသေးတယ်။ထာဝရဘုရားသည်အသက်ရှင်တော်မူသည်ဖြစ်၍ငါဤကြောက်၌မင်္ဂလာရှိပါစေတည်း။ငါကိုကယ်တင်တော်မူသောဘုရားသခင်၌ချီးမြှောက်ခြင်းရှိပါစေတည်းတဲ့18ခုမြောက်သောဆာလံမှာကျွန်တော်တို့တွေ့ကြရပါတယ်အဲ့ဒီလိုပါပဲ19ခုမြောက်သောဆာလံရဲ့ဤကုန်းပိုင်းမှာကျတော့အကျွန်ုပ်ပြောသောစကားနှင့်စိတ်နှလုံး၏အကြံအစီသည်ရှေ့တော်၌နှစ်သက်ဖွယ်ဖြစ်ပါစေသောအိုထာဝရဘုရားအကျွန်ုပ်၏ကြောက်အကျွန်ုပ်ကိုရွေးနှုတ်တော်မူသောဘုရားတဲ့အဲ့ဒီလိုပါပဲ62ခုမြောက်သောဆာလံအငယ်9နဲ့10အတွင်းမှာပြန်ကြည့်ပါအကယ်စင်စေငါဝိညာဉ်သည်ဘုရားသခင်ရှေ့မှငြိမ်ဝတ်စွာနေတတ်၏ငါမျှော်လင့်ခြင်းအကြောင်းသည်အထံတော်ကတက်ရောက်ရ၏အကယ်စင်စစ်ဘုရားသခင်သည်ငါ၏ကြောက်ငါကိုကယ်တင်ခြင်းအကြောင်းငါခိုလှံရာဖြစ်တော်မူ၍ငါသည်လှုပ်ရှားခြင်းမရှိရာငါကိုကယ်တင်ခြင်းအကြောင်းငါ၏ဘုန်းပွင့်ခြင်းအကြောင်းကဘုရားသခင်ပေသည်ငါကိုအားပေးသောကြောက်ငါခိုလှံရာကဘုရားသခင်ပေသည်အိုလူများတို့ဘုရားသခင်၌အစင်မပြတ်ခိုလှံကြလော့ရှေ့တော်၌စိတ်နှလုံးကိုဖွင့်ပြကြလော့ဘုရားသခင်သည်ငါတို့ခိုလှံရာဖြစ်တော်မူ၏တဲ့တခါ82ခုမြောက်သောဆာလံမှာဆာလံဆရာရဲ့ဆုတောင်းချက်ကိုလည်းအခုလိုနားဆင်ရပါသေးတယ်။အိုးထာဝရဘုရားကိုတော်ကိုအကျွန်ုပ်ခိုလှံပါ၏အရှက်ကွဲခြင်းနှင့်အစင်ကင်းလွတ်ပါစေတော်။ တရားတော်နှင့်အညီအကျွန်ုပ်ကိုနှုတ်ယူ၍လွတ်တော်မူပါ။နားတော်ကိုအကျွန်ုပ်ဘက်သို့လှည့်၍ကဲတင်တော်မူပါ။အကျွန်ုပ်အစဉ်ရောက်၍နေရာကျသောကြောက်ဖြစ်တော်မူပါ။အကျွန်ုပ်ကိုကဲတင်မည်အကြောင်းအမိန့်တော်ရှိ၍အကျွန်ုပ်၏ကြောက်အကျွန်ုပ်၏ရဲရိုက်ဖြစ်တော်မူ၏တဲ့။သောတရှင်မိတ်ဆွေအပေါင်းတို့ကဲတင်ခြင်းကျေးဇူးတရားအတွေ့အသက်တော်ကိုစွန့်၍ကျွန်တော်တို့ကိုချစ်ခဲ့တဲ့သခင်ယေရှုခရစ်ကြီးဟုသောအသက်ကြောက်မြတ်ကိုဖခင်သခင်ကျွန်တော်တို့အတွေ့ရွေးချယ်ပေးတော်မူခဲ့ပါရဲ့ကျွန်တော်ယုံကြည်သူတွေအပေါ်မှာပြုတော်မူခဲ့သောယေရှုနှင့်ဂရုနာတော်အရာထိုက်တဲ့အားလျော်စွာတုံ့ပြန်မြစ်တာနဲ့အစဉ်စဉ်ထက်မှန်တိဆောက်နိုင်ဖို့ရန်အတွေ့တမန်တော်ကြီးရှင်ပေတရုရဲ့ဩဝါဒစာများဟာဖြင့်ကျွန်တော်တို့ကိုခိုင်မာစွာညွှန်ကြားရရှိနေကြောင်းပ
ါဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တန်းရတော်တမန်ကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်6ကနေအခန်းငယ်7အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။